ဒေသခံအယတားတို့တည်ဆုံတဲ့အထိတိုင်းဒေသလက်နက်ကန်ဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားစီယုံ KNU လက်အခံတပ်တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ခိုက်မှုတွေကြောင့်ငင်းချရေးလုပ်ငန်းစဉ်ပေါ်ဘယ်လိုတက်ရောက်မှုတွေရှိလာနိုင်မလဲဆိုတာသုံးနာသူတွေရဲ့အမြင်ကိုသင်ပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့ KNU တပ်မဟာစုနဲ့တပ်မတော်ကြားစီးရဲသိမ်းမှနေတဲ့ပဲခူးတန်းကြောက်ကြီးမြို့နယ်မှာအယတားနှစ်ဦးပြစ်ခတ်တပ်ဖြတ်ခံခဲ့ရတာပါမနေ့တုန်းကပြစ်ခတ်မှုကဘဒူလက်ချက်ဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့လဲကြောက်ကြီးမြို့ခံတို့ကပြောပါတယ
်စီးဆုံးတဲ့လူဟာအယတားပဲနှစ်ယောက်နှစ်ယောက်မနေ့ကတိုက်ပွဲကတော့ဟိုမဖြစ်ဘူးခင်ဗျာဒါပေမဲ့တို့ရမ်းမပေါ်သွားနေပြစ်ခံရတယ်လို့ပြောတာပဲအဲ့မျိုးတဲအချက်နန်းနေကြဘူးဘကလည်းဒီဘက်ကပြစ်တာလို့ဈားတဲ့ဘလို့မှဝေခွဲလို့မရဘူ
းအယတားနှစ်ဦးပြစ်သက်ခံရမှုတွေတပ်မတော်နဲ့ KNU တို့ကတော့အပြန်အလှန်ဆွဆွဲထားကြတာပါပြစ်ခတ်မှုကြောင့်တိတ်ဆုံးသူလူဟာကြောက်ကြီးမျိုးသံကူတန်းရောက်ွက်မှာနေတိုင်းတို့အသက်54နှစ်အရွယ်ဥသာနဲ့အသက်42နှစ်အရွယ်ဦးဆုံးစိုးတို့ဖြစ်ပြီးသူတို့ကို KNU တပ်မှ၅ဗီရုစစ်တပ်ရင်းတဲ့အဖွဲ့ကပြစ်တတ်ခဲ့ပြီးဈေးရောင်းရငွေတွေကိုလူရက်သွားခဲ့ကြောင်းသတ်မတော်ကသတင်းထုတ်ပြန်ထားပါတယ်ပြီးကြတဲ့နှစ်ကုန်ပိုင်းကစပြီး KNU တပ်ဖွဲ့တွေဟာနှောက်ယှက်ပြစ်ခတ်မှု6ကြိမ်ထက်မလဲရှိခဲ့ပြီးအခုနောက်ဆုံးအယတားနှစ်ဦးတိတ်ဆုံးမှုကိုအဖြစ်မှန်ပေါ်ပေါက်အောင်ဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်သမရောရဲ့ဆွဆွဲချက်ကိုတော့ KNU သမန်ငါပြောခွင့်ရပဒုံမမန်းကညှင်းဆန်ထားပါတယ
်။အဲတတိမပြန်ရရေးဆိုပြီးတော့မှသမန်ငါကပြည်သူစစ်တိုင်းတိလာသမန်ငါကြောက်ကြီးမှမရှိပဲ။ဒါပြည်သူစစ်တိုင်းတိလည်းမရှိဘူးလေ။ပိုလိုကောရလွဲနေတယ်လေမှာ
။အင်အားကြီးတိုင်းသားလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ KNU ဟာမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်ကို2015ခုနှစ်မှာလက်မှတ်ရေးထိုးခဲ့ပြီးငင်းချမ်းရေးလုပ်ငန်းစစ်မှာပါဝင်လာခဲ့ပေမဲ့ဆွေးနွေးမှုတွေကိုတော့ပြီးခဲ့တဲ့နှစ်မှာပဲရပ်ဆိုင်းထားပါတယ်။နိုင်ငံရေးရဆွေးနွေးမှုတွေမလုပ်နိုင်တယ်လို့တက်လျာချထားရေးတိုင်းအားရှော့ချရေးပါဝင်စစ်ရေးဆိုင်ရာကိစ္စတွေမှာလည်းသဘောတူညီချက်တွေမရရှိသေးတာကြောင့်ထိတ်သန့်ရင်ဆိုင်မှုတွေလည်းမကြာခဏကြုံနေရတာပါအခုနောက်သစစ်ရေးသင်းမှမှုတွေကြောင့်ငင်းချမ်းရေးဆွေးနွေးမှုတွေပါထိခိုက်လာမှာစိုးရင်ရတယ်လို့လည်းဗကူတန်အရပတ်ပြေကတိုက်ခိုက်မှုစောင့်ကြည့်ရေးဖွဲ့ဝင်ဦးတူဘလက်ကတုံ့တက်ထားပါတယ
်ဒီလိုပုတ်တိုက်မှုတွေရှိလာရင်ကြာကြာရင်ပို့ပြီးတော့ကိုယ်ပါကျွန်တော်စိုးရင်လည်းနောက်ပြီးတော့လည်းဒေသခံပြည်သူတွေပဲထိခိုက်နေတာများတဲ့အတွက်ကျွန်တော်တို့ကတော့တွေ့ဆုံးစီးခင်းတဲ့တပ်ပိုင်းလက်နက်ကိုင်နှစ်ဖွဲ့ဟာကရင်ယူနဲ့ဆိုးရတက်နေတာပေါ်ကလူကြီးတွေ့ပြီးတော့ဆွေးနွေးရင်တော့အကောင်းဆုံးအခြေအနေပဲအကဲရမတွေ့ဘူးဆိုဒီတိုင်းဖြစ်လာရင်နိုင်ငံရေးဆွေးနွေးပွဲကြတော့အထောက်အကူမပေးနိုင်တော့ဘူးဖြစ်သွားမယ်လေ
KNU ရဲ့လက်နက်ကင်တပ်ဖွဲ့ KNL ကကရင်ပြည်နယ်ဖာပုံမြို့နယ်ကတပ်မတော်ရဲ့ခြေဆိုင်စခန်းတွေကိုပြီးခဲ့တဲ့နှစ်မကုန်ခင်နောက်ဆုံးစားရုပ်သိမ်းပေးဖို့ကြေညာချက်ထုတ်ပြန်ခဲ့တာကြောင့်စစ်ရေးသိမ်းမှမှုတွေလည်းကြီးထွားလာခဲ့တာပါပြီးခဲ့တဲ့နှစ်တွေမှာပဲထောင်နဲ့ချီတဲ့ဒေသခံတွေကလည်း KNU ဆင်းချုပ်ရဒေသမှာတပ်မတော်ရဲ့ခြေဆိုင်စခန်းတွေကိုဖယ်ရှားပေးဖို့စန္ဒပြတောင်းဆိုလှုပ်ရှားမှုတွေလည်းရှိခဲ့ပါတယ်ကျွန်တော်နိုင်ကွန်းနဲ့ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ